ထိုင်းနိုင်ငံတဝန်းမကြခင်မှာပဲတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေကိုအထူးစီမံချက်နဲ့ဖမ်းဆီးအရေးယူတော့မှာဖြစ်တဲ့အတွက်ထိုင်းနိုင်ငံမှာရောက်ရှိနေတဲ့သိန်းချီတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ကိုင်နိုင်ရင်မြန်မာအစိုးရဘက်ကလက်တွေ့ကြကြစနစ်တကျကူညီဆောင်ရွက်ပေးပါလို့မြန်မာအလုပ်သမားရေလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။အခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်ကတော့ထိုင်းနိုင်ငံရောက်အလုပ်သမားတွေအရေးကူညီဆောင်ရွက်ပေးဖို့မြန်မာတန်ရုံနဲ့အလုပ်သမားတန်ရာရှိတွေကိုတိုက်တွန်းပြောကြားသွားပေမဲ့လည်းအလုပ်သမားတွေရဲ့အရေးအမှန်တကယ်ထိရောက်တဲ့ကူညီဖြည့်ရှင်းမှုတွေရှိပါမလားဆိုတဲ့စိုးရိမ်မှုတွေကတော့ရှိနေသေးပါအသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ထိုင်းနိုင်ငံတဝန်းအထောက်ထားမဲ့နိုင်ငံသားရွှေပြောင်းအလုပ်သမားတွေတရားဝင်အလုပ်လုပ်ကင်ခွင့်မှတ်ပုံတင်နိုင်ရေးထိုင်းဆိုရဘက်ကအလုပ်သမားဆိုင်ရာဥပဒေသစ်အရာထိထိရောက်ရောက်ကင်တွေဖြည့်ရှင်းတော့မှာဖြစ်တဲ့အတွက်အလုပ်သမားတွေအနေနဲ့လာမယ့်2018ဇွန်လ30ရက်နေ့ထားပြီးတော့တရားဝင်အလုပ်လုပ်ကင်ခွင့်မှတ်ပုံတင်ကြဖို့အတိပေးကြေညာထားပြီးဇူလိုင်လ10ရက်နေ့ကနေစပြီးဖမ်းဆီးအရေးယူမှုတွေစတင်တော့မှာဖြစ်တယ်လို့ထိုင်းအလုပ်သမားရေးဝန်ကြီးဌာနကဇွန်လဆန်းကတည်းကသတိပေးနှိုးဆော်နေတာဖြစ်ပါတယ်ဒီလိုအခြေအနေမှာထိုင်းနိုင်ငံအတွင်းမှာတရားဝင်အလုပ်လုပ်ကင်ခွင့်လက်မှတ်ပြုလုပ်နိုင်ရေးလက်ရှိထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ BAT ရဲ့အလုပ်သမားရေးရာတာဝန်ခံမတ်တတ်တဦးကအခုလိုပြောပြပါဗျ။အ
ခြေအနေတွေကအရန်တင်းကျပ်တယ်အလုပ်သမား work permit နဲ့ပတ်သက်ရင်အလုပ်သမားတွေကိုအရန်တင်းကျပ်တော့အလုပ်သမားကဝယ်စားကနေလည်းကုန်တယ်ကုန်တဲ့အခါမှာတင်းကျပ်လို့နဲ့ဥပဒေတွေကိုဖြေလျှော့ဖို့တော့ထိုင်းစိုးရနဲ့ညှိနှိုင်းဖို့တော့လိုမယ်။နောက်ပြီးတော့မြန်မာဒီဘက်ကကျတော့ဒီဘက်မှာလာပြီး CI တွေဖွင့်ထားတယ်။အဲ့ဒီ CI တွေကတကယ်ဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းမဟုတ်ဘူး။အဲ့ထက်ပိုပေးရတယ်ပေါ်တင်ကြီးလှုပ်ရှားနေတာပေါ့ကန်ထရိုက်ပေးထားတဲ့ CI ဖွဲ့စားတွေကိုပေါ့နော်ကန်ထရိုက်ယူလိုက်တဲ့ကုမ္ပဏီကိုပေါ့နော်။အဲ့ဒီဟာလည်းအလုပ်သမားတွေကအရန်ငွေကုန်ကျစရာများတာပေါ့နော်။အဲ့တော့အစင်းထပ်ပြီးတော့ကုန်နေရတဲ့အလုပ်သမားတွေဖြစ်နေတဲ့အတွက်ဈေးစကားကများလွန်းနေပေါ့နော်။ဝင်ပြီလုံးနဲ့ပေါ့နော်အဲအဲ့ဒီဟာတွေကိုလေဒီမြန်မာဘက်က CI ရုံးလံဖွဲ့တဲ့ကိစ္စတွေကိုလေစေချာစီစစ်ပေးဖို့တော့လိုတာပေါ့နော်အကြမ်းလိုက်စားတာတွေမရှိဖို့တော့လိုတယ်ပေါ့နော်
အခုလိုမျိုးထိုင်းနိုင်ငံမှာအလုပ်လုပ်ကင်ဖို့တိမ့်တဲ့ချီရောက်ရှိနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အရေးဥပဒေကြောင့်အရာထိထိရောက်ရောက်အကူအညီပေးကြဖို့ကိုလည်းအခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို့မှာရောက်ရှိနေတဲ့မြန်မာသမ္မတဦးဝင်းမြင့်ကလည်းမြန်မာတန်အမတ်မြန်မာအလုပ်သမားတန်အရာရှိတွေကိုတိုက်တွန်းမှကြားထားတယ်လို့သမ္မတဦးဝင်းမြင့်နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့သူအလုပ်သမားရှင်းနေအကြံပေးရှင်းနေကြီးဦးအောင်မျိုးတန်ကပြောပြပါဗျ။ထိုင
်းနိုင်ငံဆိုင်မြန်မာသမ္မတကြီးဦးမြင့်သားကနေပြီးတော့ထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားတွေရဲ့အခြေအနေကိုအချက်လက်တွေနဲ့ဒီကြားချင်းတင်ကြလိုက်ပါလေအဲ့လိုတင်ပြပြီးတဲ့နောက်မှာသမ္မတကြီးကထိုင်းနိုင်ငံမှာရှိတဲ့မြန်မာလူ့သမားတွေကိုသက်ဆိုင်ရာဥပဒေအရမှန်ကန်စွာအကာအကွယ်ပေးနိုင်ဖို့နောက်တစ်ခါတကယ်လို့အခုအရေးယူဆောင်ရွက်မှုတွေရှိလာတဲ့အခါမှာလည်းထိုင်းနိုင်ငံရဲ့ဥပဒေကအရေးယူဆောင်ရွက်တဲ့ကိစ္စမျိုးတွေကဒီသူတို့ဥပဒေတိုင်းဆောင်ရွက်တတ်မလို့เนาะအထူးပြောစရာမလိုပါပဲလေမိမိနိုင်ငံသားတွေကိုဥပဒေမဲ့ဖြစ်တဲ့အနေအထားမျိုးတွေမှာပါဝင်ကူညီပြီးတော့အမြန်ဆုံးစည်စရာအရမိမိနိုင်ငံကိုပြန်လဲပို့နိုင်ဖို့ဆိုတဲ့ကိစ္စတွေနဲ့နောက်တစ်ခါထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားမြန်မာနိုင်ငံသားတွေကိုကာဝယ်ဆောင်ရှောက်ပေးနိုင်ဖို့အကူအထူးမှာကြပါတယ်။လူဝထတွေကိုလည်းသမ္မတကြီးကိုယ်တိုင်ကနေပြီးတော့အလုပ်သမားတွေနဲ့ပတ်သက်လို့ဆောင်ရှောက်ကာကွယ်ပေးနိုင်ဖို့ကိုလည်းဒေသိတ်မှာကြားသွားခဲ့ပါတယ်ခင်ဗျ
။အခုလိုမျိုးနိုင်ငံတော်သမ္မတကအလုပ်သမားရေးဦးစားပေးဆောင်ရွက်ပေးဖို့ပြောဆိုခဲ့တယ်လို့ပဲနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရောက်ရှိလာခဲ့စဉ်တော့ကလည်းဂရီးပေးစကားပြောကြားသွားတာတွေရှိပေမဲ့လို့ထိရောက်တဲ့ကူညီဖြည့်ရှင်းမှုတွေမရရှိခဲ့ဘူးလို့အလုပ်သမားရေးဆောင်ရွက်ပေးနေတဲ့မတ်တတ်ဦးကပြောပြပါတယ
်။အရင်တုန်းကလည်းနိုင်ငံတော်အတိုင်ပင်ခံလာတယ်မှားလာတယ်မှားသွားတယ်ဒါပေမဲ့အဲ့ဒီနောက်မှာထိုင်းနိုင်ငံမှာအခြေအနေပိုဆိုးတယ်။အလုပ်သမားတွေကရွှေပြောင်း MOU ဆိုလဲ MOU ပိုဆိုးတယ်။ထိုင်းနိုင်ငံထဲမှာရောက်နေပြီးတာအလုပ်သမားကြတော့လေအခြေအနေတွေကအဲ့ဒီငွေကုန်ကြေးကျခံပြီးတော့ဘယ်လိုပွဲစားလမ်းကြောင်းပေါ်မှာပဲရှောက်ရတဲ့လမ်းပဲရှိတော့တယ်အချိန်ကြီးကပုံပဲဆိုးနေတယ်ပေါ့နော်နောက်ပြီးတော့မြန်မာပြည်ထဲကနေလည်းဒီဆိုးရဝင်ကြီးဌာနတွေကဈာရောက်စစ်ဆေးတာတွေလည်းရှိတယ်ထိုင်းနိုင်ငံမှာဒါပေမဲ့လည်းဘာမှမထူးဘူးဒီတိုင်းဒီတိုင်းပဲအလုပ်သမားတွေကပတ်စံကုန်တယ်နော်အဲ့ဒီအတွက်ပေါ့နော်ဘယ်လိုနည်းနဲ့တတိယလုပ်ပေးနိုင်မှာလဲအဆိုးရအနေနဲ့ပေါ့နော်ကျမတို့ကအဲ့ဒါကိုတောင်းဆိုချင်တယ်ပေါ့
မြန်မာသမ္မတဘက်ကတော့ထိုင်းနိုင်ငံအတွင်းမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံနေရတဲ့မြန်မာအလုပ်သမားတွေရဲ့အရေးလက်ကျိုးလူသတ်မှုမှာအမှုရင်ဆိုင်နေရတဲ့မြန်မာအလုပ်သမားတွေရဲ့အမှုကိစ္စပါအပါအဝင်အမြန်ဆုံးထိထိရောက်ရောက်ကင်တွေဖြည့်ရှင်းပေးကြဖို့တိုက်တွန်းသွားခဲ့တယ်လို့လည်းမြန်မာတန်ရုံးကဖွဲ့စည်းထားတဲ့အထူးဥပဒေအကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ရှင့်နေဦးအောင်မျိုးသားကပြောပြပါဗျ။အဲ
့နေမှာကတော့အဲ့လက်ကျိုးကြောင်းလေးပြောသွားပါတယ်။သူကိုယ်တိုင်ကိုကဥပဒေကြိုးဆောင်ရှင့်နေဘွားကလာတာမဟုတ်လို့မိမိနိုင်ငံသားတကယ်လို့ပြည့်မှုမကျွလို့မှုဆိုရင်တော့မကျွလို့နဲ့အတိုင်းကိုဥပဒေရတင်ပြပြီးတော့ပြစ်ကနေလုံခင်းအောင်လို့ဆောင်ရွက်ပေးဖို့လည်းပြောသွားပါတယ်။တကယ်လို့မြန်မာမိမိနိုင်ငံသားကကျွလို့နဲ့ဖြစ်ခဲ့လို့ရှိရင်လည်းပြစ် chan chi ra go te yao te ra go pa pi on de phi phi ne u bri ya chu sa thong ye be bu go le chano ro go nyin ja kae ba de khmyar
jo la 19 yan ni de jo la 16 yan ni ne yat da thai de ga ban gao myo ba chin ba de shi chein myao e ya wari chao phaya me gao si bwa ye pu bao sao ywe ye ni byu ha thai thi si we tae yaung nai mu atwa myama tamara u win mye thai naing ga go yauk shi ne chein atwa ma be thai so ya ne myama so ya ro ja pu twae chin ya chat ma yo thai naing ga win ji chong ne myama tamara ro ja pu twae tadin sa shin lin mwe ma yo thai naing ga twin ga myama shwe pyao အလုပ်သမားတွေရဲ့အရေးထည့်သွင်းဆွေးနွေးသွားခဲ့ကြပါတယ်ရှင်။